This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်မနက်ငယ်သူနိုင်ငံသားအပေါင်းတဘာဝပီဆရာနာရှင်ဘီတို့ကနေကင်ဝေးပြီးကိုစိတ်နှစ်ပါးပီကင်လုံကြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ခုချိန်ကစပြီးမလာစနေရနေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့မျိုးဦးနိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင
်။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မတ်လ12ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ MNDAA နဲ့လက်တွဲပြီးဆရာနာရှင်ချုပ်ငင်းရေး Federal Democracy ပြည်ထောင်စုထူထောင်နိုင်ရေးဆက်လက်ချီတက်မယ်လို့မန္တလေး PDF ပြောတဲ့သတင်းကိုတင်ပြပေးပါမယ်မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နဲ့အနီးကပ်ပူးပေါင်းလက်တွဲပြီးဘုံရံသူဖြစ်တဲ့ဆီယနာရှင်ချုပ်ငင်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်ဆက်လက်ချီတက်သွားမယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး PDF ကထုတ်ပြန်ပြောဆိုလိုက်ပါတယ်မလာ၁၇နှစ်မှာကြာရောက်တဲ့ MNDAA ရဲ့36နှစ်ပြည့်တက်မတော်နေ့အတွက်မန္တလေး PDF ကပေးပို့တဲ့ဂုဏ်ပြုသံလွှာကနေအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။2029စစ်စင်ရေးပြမလိုင်းနဲ့ဒုတိယလိုင်းထူးကအောင်မြင်မှုတွေအတူကိုကန့်အမျိုးသားထူးရဲ့ပြီးမြောက်ခဲ့ပြီးဖြစ်တဲ့အိမ်ပြန်ခရီးအတွက်လည်းအထူးပင်ဝမ်းသာပီတိဖြစ်ရပါတယ်လို့မန္တလေး PDF ကဆိုထားပါတယ်။2029စစ်စင်ရေးဟာဆရာနာရှင်အပီးတိုင်ချုပ်ငင်းရေးအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေး Federal Democracy ပြည်ထောင်စုတည်ဆောက်ရေးတို့အတွက်များစွာအထောက်အကူပြုခဲ့တာကြောင့်မန္တလေး PDF အနေနဲ့ MNDAA အပါအဝင်မဟာမိတ်တော်လှန်ရေးအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်နိုင်ခဲ့တာကိုဂုဏ်ယူမိတယ်လို့လည်းအသိပေးထားပါတယ်။ဒါကြောင့်မန္တလေး PDF အနေနဲ့မပြီးဆုံးသေးတဲ့တော်လှန်ရေးခရီးချမ်းရဲ့ရှေ့အနာဂတ်မှာလည်းနောင်တော်တော်လှန်ရေးအဖွဲ့အစည်းကြီးဖြစ်တဲ့ MNDAA နဲ့အနီးကပ်ပူးပေါင်းပြီးဘုံရံသူဖြစ်တဲ့ဆရာနာရှင်ချုပ်ငင်းရေး Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်ဆက်လက်ကြီးတက်သွားမှာဖြစ်တယ်လို့စိုးမှုဒေသတွေမှာနေထိုင်ကြတဲ့ပြည်သူလူထုလူမှုစီးပွားအဆင်ပြေစေရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှုံ့ဆော်သွားမယ်လို့တောင်းလွှာမှာဖော်ပြထားပါတယ်။ဒါ့အပြင် MNDAA အထူးဒေသတည်အုပ်ချုပ်ရေးကော်မတီနဲ့ကိုကန့်အမျိုးသားတို့အပါအဝင်တိုင်းဒေသပေါင်းစုံပါဝင်တဲ့ဒေသနေပြည်သူလူထုရဲ့ရည်မှန်းချက်များအပြည့်အဝအောင်မြင်ကာပြည်ထောင်စုတည်ရလုံးတိုင်းဒေသပြည်သူလူထုအားလုံးရည်မှန်းချက်တွေအပြည့်အဝအောင်မြင်စေဖို့လဲစုတောင်းပေးထားပါတယ်။မန္တလေး PDF ဟာ2029ဒုတိယလိုင်းလို့ခေါ်တဲ့ရှမ်းမန်းစစ်စင်ရေးမှာစင်ကူ၊နောင်ချူ၊မိုးကုတ်၊မိုးမိတ်စတဲ့မြို့တွေမှာပေါ်ဆောင်ခဲ့တဲ့မြို့သိမ်းတိုက်ပွဲတွေမှာမဟာမိတ်တပ်တွေနဲ့အတူအောင်မြင်စွာဆင်နွှဲနိုင်ခဲ့တဲ့အပြင်မဒရာနေအရှိချမ်းကစစ်တပ်စခန်း40ကိုလည်းသိမ်းပိုက်ထိန်းချုပ်ထားပါတယ်။လက်ရှိမှာလည်းမဒရာတပိတ်ချင်းနဲ့နောင်ချူမြို့နယ်တို့မှာကြန့်ရှိနေသေးတဲ့စစ်ကောင်စီတပ်တွေကိုဆက်လက်တိုက်ခိုက်နေစေလို့သိရပါတယ်ခင်ဗျာ။ဆလဘီစစ်မှုထမ်းဥပဒေကိုအသက်သွင်းနေတဲ့မော်ဘီဝနက်ချောင်းအုပ်ချုပ်ရေးမှူးရုံးကို40မမနဲ့ပြစ်ခတ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စစ်မှုထမ်းဥပဒေကိုအသက်သွင်းနေတဲ့ရန်ကုန်တိုင်းမော်ဘီမြို့နယ်ဝနက်ချောင်းစံပြကြေးရွာအုပ်ချုပ်ရေးမှူးရုံးကို40မမနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာမှာစစ်အုပ်စုဘက်ထိခိုက်တိုက်စုံမှုတွေရှိနိုင်တယ်လို့ Civilian Military SRDF အထူးစစ်ကြောင်းကဆိုထားပါတယ်။မနေ့ကမလ17ရက်နေ့ည8နာရီမိနစ်41မိနစ်ကျော်အချိန်မှာဝနက်ချောင်းစံပြကြေးရွာကျောက်တောင်စုအုပ်ချုပ်ရေးမှူးရုံးမှာတက်ဆွေးနေတဲ့အကြမ်းဖက်စစ်သားပြူစောတီးတွေနဲ့အုပ်ချုပ်ရေးမှူးတို့ကိုတော်လန်ရဲဘော်တွေဘက်က40မမဘုံတီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီတိုက်ခိုက်မှုဖြစ်စဉ်မှာအုပ်ချုပ်ရေးမှူးရုံးဆောင်ကာကင်းကိုထိမှန်ခဲ့တာကြောင့်အကြမ်းဖက်စစ်ကောင်စီတပ်သား2ဦးထပ်မံတေဆုံးနိုင်တဲ့ပြင်းထန်ဒဏ်ရာရသွားတယ်လို့ Civilian Military SRDF အထူးစစ်ကြောင်းကထုတ်ပြန်ထားပါသည်အကြံပေးစစ်ကောင်စီအလို့ကြောင့်ပြည်သူစစ်မှုထမ်းအတ္တမဥပဒေကိုအသက်သွင်းနေတဲ့စစ်ကောင်စီတောက်တိုင်ရန်တရားဖြစ်တာကြောင့်စီအေးအယလက်တုံးပြန်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့တော်လန်ရဲဘော်တွေအထီးခိုင်းမရှိဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါသည်ဒီတိုက်ခိုက်မှုကိုပြည်သူကာကွယ်ရေးတပ်မတော်စစ်စင်ရေးတပ်ဖွဲ့ Civilian Military FRDF နဲ့ရွှေဘိုခရိုင်အမှတ်15တပ်ရင်းတို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါသည်ရန်ကုန်မြို့တော်မှာမြို့ပြစစ်စင်ရေးတွေထက်လုံနိုင်ဖို့အတွက်ရည်ရွယ်တဲ့အမေအိမ်ကမ်ပိန်းမှာတော်လန်ပြည်သူတွေပူပေါင်းပါဝင်အားဖြည့်ပေးကြဖို့ SRDF နဲ့ရွှေဘိုခရိုင်အမှတ်15တရင်တို့ကမေတ္တာရက်ခံထားပါရယ်ခင်ဗျာဆလဘီမြစ်ကြီးနားနဲ့တနိုင်းမှာစစ်ကောင်စီနဲ့ပြည်သူစစ်တွေကနီးမျိုးစုံနဲ့လူသေးစုဆောင်နေတယ်လို့ KIA အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်မြစ်ကြီးနားနဲ့တနိုင်းမြို့နယ်တို့မှာစစ်ကောင်စီတပ်နဲ့စစ်တပ်လက်အောက်ခံပြည်သူစစ်အဖွဲ့ကစစ်သားစုဆောင်မှုတွေကိုနှီးမျိုးစုံနဲ့လုပ်နေတယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA သတင်းပြန်ကြားရေးဌာနကပြောဆိုလိုက်ပါတယ်။မြစ်ကြီးနားနဲ့တနိုင်းမြို့နယ်တို့ကစစ်ကောင်စီတပ်တွေကထိန်းချုပ်ထားနိုင်စေဖြစ်ပြီးတော့စီရေးလှှရှားတာတွေနဲ့စစ်အင်အားဖြည့်တင်းတာတွေဇက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်။စစ်ကောင်စီဟာမြစ်ကြီးနားမြို့ကရက်ကွက်အချို့မှာမလဆန်းကစတင်ပြီးတော့တအိမ်တက်အိမ်စင်းနဲ့တကောင်စင်ရင်ကောက်ယူတာပေါ်တာဆွဲဖမ်းစည်းတာတွေလှုပ်ဆောင်နေပြီးတော့ခရီးသွားရင်တွေပေါ်ကအယက်သားပြည်သူတွေကိုလည်းဖမ်းစည်းကလူသစ်စုဆောင်နေတာလို့ KIA သတင်းပြန်ကြားရေးဌာနကမလ17ရက်ညပိုင်းမှာဖော်ပြခဲ့တာဖြစ်ပါတယ်မလ10ရက်နေ့ကဆိုရင်ဗလမင်းတင်တရားမှာပန်ဝါမျိုးဘက်ကနေလာတဲ့ခရီးတဲ့ကားတစီးကိုတားပြီးတော့ခရီးသွားပြည်သူ9ဦးကိုတက်သားသည့်အဖြစ်စုဆောင်ဖမ်းစည်းသွားတယ်လို့မြစ်ကြီးနားမြို့21မိုင်ဂိမ်းမှာလည်းခရီးသွားပြည်သူ9ဦးကိုဖမ်းစည်းသွားတယ်လို့ဒေသခံတွေရဲ့ပြောဆိုချက်ကိုကိုးကားဖော်ပြထားပါတယ်ထို့အတူတနိုင်းမြို့နယ်မှာလည်းပြည်သူစစ်အဖွဲ့ကညအချိန်သွာလာနေတဲ့လူငယ်လူလတ်ပိုင်းတွေကိုဖမ်းစည်းပြီးတော့လူသစ်စုဆောင်နေတယ်လို့လူငယ်တွေရှိတဲ့အိမ်တွေကိုမတင်ကားလို့ဆိုတဲ့အကြောင်းပြချက်နဲ့ဝင်ရောက်ရှာဖွေတာမူရီစေးနဲ့ပတ်သက်လို့စစ်စေးမေးမြန်းဖို့ရှိတယ်ဆိုပြီးတော့ဖမ်းဆီးတာတွေလုပ်နေတယ်လို့အသိပေးထားပါတယ်။ KIA နဲ့ပူးပေါင်းတပ်တွေကကချင်ပြည်နယ်ဒေသစစ်ကောင်စီတပ်စခန်းတွေမြို့တွေကိုတိုက်ခိုက်သိမ်းပိုက်တဲ့စစ်စင်ရေးတွေဆင်နွှဲနေပြီးတော့လက်ရှိမှာကချင်ပြည်နယ်ရဲ့ဒုတိယမြို့တော်နဲ့စီအေးအယအရေးပါတဲ့ဗမော်မြို့သိမ်းတိုက်ပွဲကိုဆင်နွှဲနေတာကြောင့် KIA ဘက်ကလည်းတပ်သားတစ်တွေစုဆောင်းခေါ်ယူတာတွေရှိနေတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးညောင်ချိုးတိုက်ပွဲမှာစစ်တပ်ဘက်ကတိစုံတန်ရာရသူများတဲ့တရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းပထောင်မြို့နယ်တဲကညောင်ချိုးတိုက်ပွဲမှာစစ်တပ်ဘက်ကတိစုံတန်ရာရသူများနေတာကြောင့်ပြည်မှာရှိတဲ့ဒေသစစ်စင်ရေးကွက်ခဲမှုဌာနချုပ်ပြည်ဓာတ်ကစနဲ့မြို့တော်ခမ်းမမှာယာယီစေးရုံဖွင့်ထားရတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။ရခိုင်တပ်တော် AA ရဲ့ထိုးစစ်ကြောင့်ညောင်ချိုးတပ်စခန်းကစစ်ကောင်စီတပ်တွေအုပ်ရှိပင်မြို့ဘက်ဆုတ်ခွာနေပြီးတော့တိုက်ပွဲတွေအုပ်ရှိပင်မြို့အနီးကိုရောက်လာတယ်လို့ဒေသနေပြည်သူတွေကလည်းပြောကြားထားပါတယ်။ပဲခူးတိုင်းပထောင်မြို့နယ်ညောင်ချိုးတပ်စခန်းမှာ AA နဲ့စစ်ကောင်စီတပ်တွေကြားဇန်နဝါရီလကစပြီးတိုက်ပွဲတွေဖြစ်ခဲ့ရာကတိုက်ပွဲတွေဇက်တိုက်ပြင်းထန်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီတပ်တွေဘက်ကလေကြောင်းကနေခုခံခဲ့ပေမဲ့တိုက်ပွဲကာလ2လနီးပါးကြာမြင့်လာချိန်မှာစစ်ကောင်စီတပ်တွေညောင်ချိုးစခန်းကနေစတင်ဆုတ်ခွာပြီးအုပ်ရှိပင်မြို့ကနေခုခံစစ်ပြင်နေတယ်လို့သတင်းရင်းမြစ်အချို့ကပြောပါတယ်။မနေ့ကမလ17ရက်နေ့မှာဆိုရင် AA ထိုးစစ်ဟာညောင်ချိုးစခန်းကိုကျော်လာပြီးတော့အုပ်ရှိပင်မြို့အနီးကိုဥတီလာတဲ့အတွက်ကြောင့်စစ်တပ်စစ်ကြောင်းတွေနဲ့စစ်ကူတွေအုပ်ရှိပင်မြို့မှာအင်အားစုစည်းနေရပြီလို့ဆိုပါတယ်။အခုလိုအုပ်ရှိပင်မြို့ပေါ်ကို AA ဘက်ကထိုးစစ်ဥတီလာတဲ့အတွက်စစ်ကောင်စီတပ်ကတင်းနှံစင်စစ်မှုထမ်းတပ်သားရာပေါင်းများစွာညောင်ချိုးစခန်းနဲ့အုပ်ရှိပင်မြို့ကိုဇက်တိုက်ပို့ဆောင်ပြီးတော့တိုက်ခိုက်ခိုင်းပေမယ့်တိုက်ပွဲမှာစစ်မှုထမ်းတပ်သားတစ်တွေတိစုံတာဒဏ်ရာရသူများလုံးတဲ့အပြင်စစ်ကူစစ်ကြောင်းတွေလည်းတက်ပြတ်ပြီးတော့ကစင်ကလျာဆုတ်ခွာလာတာတွေလည်းရှိနေတယ်လို့စစ်ရေးသတင်းရင်းမြစ်တွေကကိုးကားပြီးတော့ဒေတာတွင်းသတင်းတွေကဖော်ပြထားကြပါတယ်။ရခိုင်တပ်တော် AA အနေနဲ့လက်ရှိမှာစစ်ရေးအခြေအနေတွေကိုထုတ်ဖော်ပြောဆိုတာမရှိပေမယ့်ရခိုင်ပြည်နဲ့ထိစပ်နေတဲ့အေရော်ရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းအတွင်းတွေအထိထိုးဖောက်ဝင်ရောက်တိုက်ခိုက်တယ်လို့ AA ကထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ။ဆလဘီအောင်နံမျိုးနယ်ကစစ်တပ်တောက်တိုင်နှစ်ဦးရဲ့အိမ်တွေကိုချိတ်ပိတ်သိမ်းဆီးမယ်လို့မျိုးနယ်ပကဖားကပြောတဲ့သတင်းကိုတင်ပြပေးပါမယ်။အောင်နံမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့အနေနဲ့တံဘူလာတိုင်နယ်အတွင်းမှာရှိတဲ့စစ်ကောင်စီတောက်တိုင်နှစ်ဦးရဲ့နေအိမ်တွေကိုချိတ်ပိတ်သိမ်းဆီးသွားမယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအမှတ်၁စစ်ဒေသလမ်းအောက်ခံအောင်နံမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။တလုတ်ပင်အုပ်ချုပ်ရေးမှူးဟောင်းမြင့်စွေနဲ့ရဲတူးတက်ချက်မျိုးကြီးတို့ရဲ့နေအိမ်တွေကိုချိတ်ပိတ်သိမ်းဆီးဖို့စီစဉ်နေတာနဲ့ပတ်သက်လို့အောင်နံမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြည်သူလူထုကိုအသိပေးပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့ကပြည်ခက်ရှင်းလင်းခဲ့တဲ့တလုတ်ပင်အုပ်ချုပ်ရေး င်မှုဟာမြင်းဆွေဟာရွှေပန်းတောနဲ့တံပူလာတိုက်နယ်တွေမှာစက်ကြီးကောက်တာအပြစ်မဲ့ပြည်သူပိုင်ပစ္စည်းတွေကိုသိမ်းပြီးတော့ကိုကျိုးအတွက်အသုံးချတာအပြစ်မဲ့ပြည်သူတွေကိုဖမ်းဆီးငွေညှစ်တာတွေလုပ်ခဲ့တာကြောင့်ချမ်းသာကြွယ်ဝလာသူလို့ဆိုရပါတယ်။တလုတ်ပင်ကြီးရွာကသူပိုင်တဲ့အိမ်ကိုလည်းစက်ကြီးကောက်တာဖမ်းဆီးငွေညှစ်တာတွေကနေရလာတဲ့ငွေကြေးဥစ္စာတွေနဲ့ဆောက်လုပ်ထားတာလို့သိရပါတယ်။ထို့အတူအခုနှစ်ဖေဖော်ဝါရီလ22ရက်နေ့မှာပြစ်ခတ်ရှင်းလင်းခံရတဲ့တံပူလာတိုက်နယ်ရဲစခန်းကရဲတပ်တက်ချက်မျိုးကြီးအနေနဲ့စက်ကြီးကောက်တာအပြစ်မဲ့အရက်သားတွေကိုနီလန်းမျိုးစုံနဲ့ဖမ်းဆီးချိန်ချောက်ငွေညှစ်တာတွေနဲ့ချမ်းသာကြွယ်ဝလာတယ်လို့ဆိုပါတယ်။ရဲတပ်တက်ချက်မျိုးကြီးပိုင်တဲ့တံပူလာတိုက်နယ်ကအိမ်ဟာလည်းအရက်သားတွေပြည်သူတွေကိုဖမ်းဆီးချိန်ချောက်ငွေညှစ်တာတွေကနေရလာတဲ့ငွေကြေးနဲ့ဆောက်လုပ်ထားတာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်အောင်လန်းမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့လှုပ်ရှားနေမည့်အတွင်းမှာရှိနေတဲ့တလုတ်ပင်ရွာအုပ်ချုပ်ရေးမှူးဟောင်းမြင့်စုရဲ့အိမ်နဲ့ဒုတက်ချက်မျိုးကြီးတို့ရဲ့အိမ်တွေကိုချိတ်ပိတ်သိမ်းဆည်းဖို့စီစဉ်နေပြီဖြစ်တာကြောင့်ဒီအိမ်တွေကိုရောင်းဝယ်ဖောက်ကားတာတွေမလုပ်ကြဖို့အောင်လံပါကားဖားကအသိပေးကြေညာထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါရခင်ဗျာ။
ဒီသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုရွေဦးမွန်ကဖတ်ကြားတင်ပြပေးပါတော့မရှင
်။မင်္ဂလာညချမ်းပါ2025ခုနှစ်မတ်လ12ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ရွေဦးမွန်ပါ။ပထမဦးဆုံးတင်ပြပေးမယ့်သတင်းကတော့ Asia Society မှကျင်းပတဲ့မြန်မာနိုင်ငံရဲ့စိန်ခေါ်မှုများနဲ့အခွင့်အလမ်းများဆွေးနွေးပွဲတို့မြန်မာမြေရန်ကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းတက်ရောက်ခဲ့တဲ့တဲ့ရင်ပဲဖြစ်ပါတယ်။မလ6ရက်နေ့တွင် Asia Society မှကျင်းပတဲ့မြန်မာနိုင်ငံ၏စိန်ခေါ်မှုများနဲ့အခွင့်အလမ်းများမြန်မာ Burma 2025 Challenge and Opportunities Council ဖြင့်ဆွေးနွေးပွဲသို့ကုလသမဂ္ဂဆိုင်ရာမြန်မာမြေရန်ကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းမြို့သားညီညွတ်အစိုးရဂျာကာလာဗဟိုဘဏ်အထူးအကြံပေးပုဂ္ဂိုလ်ပါမခရှောင်းထာနဲ့ Asia Society ရဲ့Executive Vice President and Chief Operating Officer Debra Aisman တို့တက်ရောက်ဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သက်မှတ်ကြီးဦးကျော်မိုးထွန်းကပြောကြားရမှာကျွန်တော်တို့နိုင်ငံကတိုင်ဝမ်ကနေအကူအညီအများကြီးလိုအပ်ပါတယ်။ကျွန်တော်တို့ပြည်သူတွေကကြံ့ကြံ့ခံပြီးကြံ့ဖက်စရုပ်စုကိုတွန်းလှန်နေပါတယ်။ပြည်သူတွေရဲ့ကြံ့ကြံ့ခံမှုတွန်းလှန်မှုများကြောင့်ကျွန်တော်တို့အနိုင်ရနေပြီးကြံ့ဖက်စရုပ်စုကကြာရှုံးနေတယ်ဆိုတာကိုကျွန်တော်အသေးချပြောနိုင်ပါတယ်။ကျွန်တော်တို့ဒေါ်လာရင်းက၃ညကနေစခဲ့တဲ့ဒေါ်လာရင်းဖြစ်ပါတယ်။ခုဆိုရင်ကျွန်တော်တို့ဒေါ်လာရင်းလက်နက်ကင်ဖွဲ့များနဲ့ဒိုင်းရင်သားဒေါ်လာရင်းလက်နက်ကင်ဖွဲ့များကနယ်မြေ90ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်လို့ပြောပါတယ်။ဆွေးနွေးပွဲမှာအမေရိကန်တန်ရုံးရာရှိချုပ်ဟောင်း Priscilla Club ကအွန်လိုင်းမှာတစ်ဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်။ကျွန်တော်တို့ဒေါ်လာရင်းကပြည်သူ့ကိုဗဟုပြုတဲ့ပြည်သူ့ကိုဥတည်ထားတဲ့ဒေါ်လာရင်းဖြစ်ပါတယ်။ဒီဒေါ်လာရင်းမှာလူငယ်တွေရဲ့ပါဝင်မှုဒါအပြင် Social Media နည်းပညာများရဲ့အထောက်ပံ့များဆောင်ဒေါ်လာရင်းကိုပို့ပြီးရှေ့ရောက်စေတာပါ။ဒါရီကြောင့်ပဲကျွန်တော်တို့ဒီနေ့လိုဆွေးနွေးပြောဆိုခွင့်ရတာပါမြန်မာပြည်ပြည်တွင်းမှာရှိနေတဲ့ပြည်သူများမြန်မာပြည်ပြင်ပမှာရှိနေတဲ့ပြည်သူများထို့သဖြင့်လူငယ်များနဲ့မြန်မာနိုင်ငံမိတ်ဆွေများကိုကျေးဇူးအများကြီးတင်ပါတယ်လို့တမကြီးဦးကျော်မိုးထွန်းကဆွေးနွေးပြောကြားခဲ့ပါတယ်ရှင်နောက်ထပ်သတင်းတစ်ပုဒ်ကတော့လူထုကောင်းဆောင်ဒေါန်ဆန်းစုကြည်အသက်80ပြည့်မွေးနေ့ခံမိန့်အတွက်ကိုထင်းလင်းအမေရိကန်ကိုလာရောက်တဲ့သတင်းဖြစ်ပါတယ်ဂျမစစ်ကောင်စီကမတရားဖန်ဆီးထားတဲ့လူထုကောင်းဆောင်ဒေါ်ဆန်းစုကြည်ရဲ့အသက်80နှစ်ပြည့်မွေးနေ့ခံမိန့်အတွက်တားငယ်ကိုထင်းလင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုရောက်ရှိလာပြီလို့ပွဲစီစဉ်သူတွေကပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့တားငယ်ကင်အရစ်ကကိုထင်းလင်းအနေနဲ့ဆု80 birthday ခံမိန့်အတွက်အမေရိကန်ရောက်မြန်မာပြည်သူတွေနဲ့တွေ့ဆုံတဲ့ပွဲကိုတက်ဖို့ဒီနေ့မှနယူးယောက်မြို့ကိုရောက်ရှိလာတာဖြစ်ပြီးကိုထင်းလင်းကိုနယူးယောက်လင်းစိတ်မှာမြန်မာပြည်သူတွေကကြိုးစိုးနှုတ်ဆက်ခဲ့ကြတယ်လို့ဆိုပါတယ်။ဆု80 birthday ခံမိန့်အတွက်မြန်မာပြည်သူတွေနဲ့တွဲဆုံရမှာကိုထင်းလင်းနဲ့တူကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးဦးကျော်မိုးထွန်းမြို့သမီးလူငယ်နဲ့ကလေးတငယ်ရာဝန်ကြီးနော်ဆူဇနာလှလှဆိုးဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းထောင်းနဲ့တို့လည်းတက်ရောက်ကြမယ်လို့သိရပါဗါးအဆိုပါတွဲဆုံမဲကိုခုလာမယ်စနေမလ15ရက်နေ့နေ့လယ်တနားကနေညနေ4နာရီအထိကျင်းပမှာဖြစ်ပြီးပြည်ပရောက်ဒေါ်လန်ပြည်သူတွေလာရောက်ခဲ့ကြဖို့ကိုလည်းပွဲစီစဉ်သူတွေကဖိတ်ခေါ်ထားပါတယ်ရှင်ဆက်လက်တင်ပြမယ့်သတင်းကတော့ KNDP စစ်ဘေးရှောင်စခန်းများအတွက်ရေလိုအပ်ချက်များဝင်ရန်ပေးရန်တိုက်တွန်းတဲ့သတင်းဖြစ်ပါတယ်။ KNDP စစ်ဘေးရှောင်စခန်းများအတွက်ရေလိုအပ်ချက်များဝင်ရန်ပေးဖို့ KNDP စစ်ဘေးရှောင်ကူညီဆောက်ရှောက်ရေးကွန်ရက်ကတိုက်တွန်းထားပါတယ်။နှွေးပူပူမှရေလိုအပ်နေတဲ့ဆစ်ဆောင်ပြည်သူတွေအတွက်ရေကြီးတစ်ဆက်ဖြစ်ဖြစ်တူတူပတ်ဖြန်းပေးကြရအောင်။ဘာလို့ရေပေါ်တဲ့နေရာဆစ်မရှောင်ကြလဲဆိုတာကိုမေးလာကြတယ်။ရေပေါ်ရေရှိတဲ့နေရာတော်တော်များများစစ်ကောင်းစီအထိုင်စခန်းစစ်ဆုံတွေဖြစ်နေလို့ရေရှားပါပြီအဆင်ပြေတဲ့နေရာမှာအဆင်မပြေစွာတောက်ခံနေကြတာပါလို့ဆိုပါတယ်။ဆစ်ဆောင်စခန်းများစွာတောက်ရေသုံးရေလိုအပ်နေကြပြီးရေရရှိရေးအတွက်ပါဝင်ပေးကြဖို့အလှူရှင်များကိုဖိတ်ခေါ်ထားပါတယ်ရှင်။ အီယာနောင်မြို့တော်သို့ခံပေးလူတို့ဝရံပေးရနှိုးစော်တဲ့တရင်ကိုလည်းတင်ပြပေးပါဦးမယ်။မလ3ရက်နေ့မှ31ရက်နေ့ထိ3500ရီမန်ထားပြီးလှုပ်ဆောင်နေတဲ့အီယာနောင်မြို့တော်သို့ခံပေးကိုပါဝင်ပေးကြဖို့ဖိတ်ခေါ်ထားပါတယ်။အီယာနောင်မြို့တော်သို့ပညာသင်ကြားပြီးတော့လူငယ်ဘဝကိုလှုပ်လှုပ်လှက်လှက်ဖြတ်သန်းရမယ့်အရွယ်ဆိုပေမဲ့ကျောင်းတော်ကြီးရဲ့အဝေးမှာစစ်ပညာတွေသင်ဖို့ရွေးချယ်ခဲ့တယ်။ဒီစီကြီးပြီးသွားရင်တော့ကျောင်းတော်ကြီးစီအပြေးပြန်မယ်။စာတိရက်စီအပြေးပြန်မယ်ခီလက်ဟနှွေခေါင်းလန့်လိုကြမ်းတမ်းနေပါစေခက်ခဲအလုံးကိုရင်ဆိုင်ကြောပြပြီးအေရအနောက်မြို့တော်လို့အမည်တွင်တဲ့ပခုတ်ကူမြို့ကိုအပြေးပြန်မယ်ဗျာစာတိရက်စီရောက်လှမ်းနိုင်ဖို့သူရိန်တီအားအခွဲ People's Defense Force Justice Revolution Force Hunter ပခုတ်ကူ Citizens Guerrilla Force စတဲ့ပခုတ်ကူခြေဆိုင်အဖွဲ့၅ဖွဲ့ရဲ့စုဖွဲ့မှုတို့စီစဉ်မဲ့အေရအနောက်မြို့တော်သို့ကမ်ပိန်းကိုပြုလုပ်ထားပါတယ်လို့ဆိုပါတယ်အဖွဲ့၅ဖွဲ့အနေနဲ့ပြီးခဲ့တဲ့2024ခုနှစ်နောက်ပိုင်းကစတင်ပြီးစီးရင်ချိန်မြင့်ကတိုက်ပွဲများပေါ်ဆောင်ရတွင်အောင်မြင်မှုများစွာရရှိခဲ့ပြီးဖြစ်ပါတယ်။ခုကံမင်းလေးဟာခကူခိုင်တွင်ရှိထိရောက်တဲ့စခန်းသိမ်းတိုက်ပွဲများဆက်လက်ပေါ်ဆောင်နိုင်ရေးအတွက်ရည်ရွယ်ထားတာဖြစ်ပါတယ်။ကံပိန်းမှာမိမိတက်နိုင်သည့်ပဏာမမှစပြီးပါဝင်ထောက်ပို့နိုင်မှာဖြစ်ပြီးပါဝင်မှုတစ်ချိန်စီတိုင်းအတွက် serial number ပါတဲ့ဂုဏ်ပြုမှတ်တမ်းတစ်စောင်စီပြန်လည်ပို့ပေးကကံပိန်းပြီးဆုံးသည့်အခါဂုဏ်ပြုမှတ်တမ်းမှာပါဝင်တဲ့ serial number နဲ့မဲဖောက်ရွေးချယ်ပြီးမှတ်တရလက်ဆောင်များပြန်လည်ပေးအပ်သွားမှာပဲဖြစ်ပါတယ်ရှင်။နောက်ထပ်တင်ပြပေးဖို့မဲ့တဲ့ရင်ကတော့ရန်ကုန်မြို့ရှိစက်မှုဆောင်များ၌စစ်ကောင်စီအား ILO မှပုံမှန်33နဲ့ရေးယူရန်လိုအပ်ချက်များကိုလောသမာဓုထံတင်စကားပါတဲ့တဲ့ရင်ဖြစ်ပါတယ်။ရန်ကုန်မြို့ရှိစက်မှုဆောင်များ၌စစ်ကောင်စီအား ILO မှပုံမှန်33နဲ့ရေးယူရန်ဘာကြောင့်ရေးယူရန်လိုအပ်တယ်လဲဆိုတဲ့အချက်များပါဝင်တဲ့တဲ့ရင်စကားအားမြို့သမီးလားစင်သုံးပစ္စည်းများတွင်ထည့်သွင်း၍လောသမာဓုထံဖြန့်ဝေသည့်လှူရှာမှုပြုလုပ်ခဲ့ကြပါတယ်။လှူရှာမှုကိုရန်ကုန်တော်လည်ညီနောင်လေးဘွဲ့နဲ့မြေပြင်တပိတ်အင်အားစုများမှပူးပေါင်းဆောင်ရွက်ခဲ့ကြခြင်းဖြစ်ပါတယ်။အနာသိမှုကာလအတွင်းကျမစစ်ကောင်စီသည်လူသမားများပေါ်အတင်းအဓမ္မလှုပ်အားခိုင်းစေခြင်းလိုလက်စွာအသင်အဖွဲ့ဖွဲ့စည်းခြင်းနဲ့စီယုံခွင့်စသည်တို့ကိုကာကွယ်ပေးနေသည့်ပြည်ပြည်ဆိုင်ရာလူသမားရေးအဖွဲ့ ILO ၏စံနှုန်းများပေါ်လိုက်နာမှုမရှိသည်ကိုပြည်သူလူထုကိုယ်တိုင်တွေ့မြင်နိုင်တယ်လို့ဆိုပါတယ်ထို့ကြောင့်ပြည်သူလူထုပေါ်အတင်းအဓမ္မဖိနှိပ်မှုများပြုလုပ်နေသည့်ကျမစစ်ကောင်စီအားတံပြန်တည်ရောက်မှုနေဖြင့်အမြဲဆုံးရေးယူပေးရန်အတွက်ပြည်သူလူထု၏အသံသဘောဆန္ဒထောက်ခံမှုအားလိုအပ်တယ်လို့ဆိုထားပါတယ်ရှင်2025ခုနှစ်ဖေဖော်ဝါရီလအတွင်းကျမစစ်အုပ်စုကတရားလက်လွတ်တပ်ဖြတ်ခဲ့တဲ့အမှုပေါင်း115မှုရှိခဲ့တဲ့တဲ့ရင်ကိုလည်းတင်ပြပေးပါဦးမယ်။2025ခုနှစ်ဖေဖော်ဝါရီလအတွင်းကျမစစ်အုပ်စုကတရားလက်လွတ်တပ်ဖြတ်ခဲ့တဲ့အမှုပေါင်း115မှုရှိခဲ့ကြောင်းလူခွေးဝန်ကြီးဌာနကတင်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံတဝမ်းမှာလူခွေးချိုးဖောက်မှုတွေနေ့စဉ်ဖြစ်ပွားနေပြီးမြို့သားညီညွတ်အစိုးရလူခွေးဆိုင်ရာဝန်ကြီးဌာနအနေနဲ့အဆိုပါချက်လက်တွေကိုတိကျသေးကြတဲ့အရင်းမြစ်တွေကတဆင့်ကောက်ယူမှတ်တမ်းတင်လျက်ရှိပါတယ်။2025ခုနှစ်ဖေဖော်ဝါရီလအတွင်းဂျမစီအုပ်စုရဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာတရားလက်လွတ်တပ်ဖြတ်ခဲ့တဲ့အမှု115မှုနေအိမ်နဲ့ကိုယ်ပိုင်ပစ္စည်းတွေကိုမီးရှို့ဖျက်ဆီးခဲ့မှု130အခြားလူခွင့်ရေးချိုးဖောက်မှု139မှုရှိခဲ့ပါတယ်ဖေဖော်ဝါရီလအတွင်းစုစုပေါင်းစစ်ကောင်စီကလူခွင့်ရေးချိုးဖောက်မှု600လေးမှုရှိခဲ့ပြီးစကိုင်းတိုင်းမကွေးတိုင်းမင်္ဂလေးတိုင်းတို့မှာအများဆုံးကျူးလွန်ခဲ့ကြပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်တဲ့ရင်ကတော့ PNF နဲ့ PSLO ရဲဘော်ဟောင်းနဲ့ရဲမေဟောင်းများတို့အားဂုံနုဆောင်တစ်စိမ့်နဲ့အတူဂုံပြုမှတ်တမ်းလွှာများပေးအပ်တဲ့တဲ့ရင်ဖြစ်ပါတယ်။1962ခုနှစ်မှ1986ခုနှစ်ထိ PNF နဲ့ PSLO ပလောင်မျိုးသားတော်လှန်ရေးတပ်ဖွဲ့တွေမှတာဝန်ထမ်းဆောင်ခဲ့တဲ့ရဲဘော်ဟောင်းနဲ့ရဲမေဟောင်းတို့အားဂုံနုဆောင်တစ်စိမ့်နဲ့အတူဂုံပြုမှတ်တမ်းလွှာများပေးအပ်ခဲ့ပါတယ်။2025ခုနှစ်မလ17ရက်နေ့တွင်နမ်ခမ်းမြို့၌1963ခုနှစ်မတိုင်မီ1962ခုနှစ်မှ1986ခုနှစ်အထိ PNF နဲ့ PSLO ပလောင်မျိုးသားတော်လှန်ရေးတပ်ဖွဲ့တွေမှတာဝန်ထမ်းဆောင်ခဲ့တဲ့အသက်85-80ပတ်ဝန်းကျင်ရှိပြီဖြစ်သောရဲဘော်ဟောင်းနဲ့ရဲမေဟောင်းများတို့အားဂုံတူးဆောင်တစ်စိမ့်နဲ့အတူဂုံပြုမှတ်တမ်းလွှာများပေးအပ်တဲ့အခမ်းအနားကိုကျင်းပခဲ့ပါတယ်။ချင်းမြခံရသူစုစုပေါင်း15ဦးရှိပြီး6ဦးသည်ကျန်းမာရေးကြောင့်ဆေးရုံတွင်တက်ရောက်ကုသနေခြင်းဖြစ်၍12ဦးခန့်သာတက်ရောက်နိုင်ခဲ့ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်မင်္ဂလာပါရှင်မလ23ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာဘင်္ဂလားပင်လယ်အော်ခြေနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့တွင်တိမ်အထင်းထင်းမှတိမ်ထူထပ်နိုင်ပြီးကျန်မင်္ဂလားပင်လယ်အော်တွင်အများအားဖြင့်တာယာနိုင်ပါတယ်ပင်လယ်ပြင်ခြေနေမှာတနင်္လာနေ့ကဲရန်းတွင်လေသည့်အရှိတ်မှာတနင်္လာ10မိုင်မှ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းနှင်းငယ်မှလှိုင်းအထင်အထင်ရှိနိုင်ပါသည်။မခိုင်ကဲရန်းမြို့ဝကျွတ်မော်ဒေတာနှင့်မုဒ္ဒမာကွေတို့တွင်လေသည့်အနောက်တောင်ဘက်မှတနင်္လာ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းနှင်းငယ်မှလှိုင်းအထင်အထင်ရှိနိုင်ပါသည်။မိုးခြေနေမှာစကိုင်းတိုင်းဒေတာကြီးတနင်္လာတိုင်းဒေတာကြီးကချင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါသည်။ ရှမ်းပြည်နယ်တွင်တိမ်အထင်အင့်ဖြစ်ထွန်းနိုင်ပြီးကြံတိုင်းဒေသကြီးနှင့်ပြည်နယ်တို့တွင်အများအားဖြင့်သားရနိုင်ပါသည်။နေ့ပူချိန်များမှာမြမတနိုင်ငံလုံးတွင်ပုံမှန်ပူချိန်ကန့်သာရှိနိုင်ပါသည်။မြူချိန်တွင်မှာစကိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ကင်းပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါသည်ရှင်။
ရီရွေညူးချီကိုနာတော်တာဆင်နေတဲ့ပိတ်သက်များရှင်အခုတခါတော်လှန်ရေးကဗျာအစီအစဉ်မှာတော့အန်ဒိုလာရေးသားပြီးနှွေဦးမိုးရွတ်ဖတ်ထားတဲ့ကဘာကြီးနဲ့အဆက်အသွယ်ပြတ်သွားတဲ့နေရွက်တစ်ဖက်စီပို့လိုက်တဲ့စာလို့အမည်ရတဲ့တော်လှန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
်ကဘာကြီးနဲ့အဆက်အသွယ်ပြတ်သွားတဲ့နေရွက်တစ်ဖက်စီပို့လိုက်တဲ့စာရွေးလေခေါမမောမောအောင်ကြနေတာကိုပြပါဆိုရင်မျက်ရည်တွေကိုပြမိလိမ့်မယ်စစ်အတွင်ကသေကွဲတွေအကြောင်းမကြားချင်လို့နားပိတ်ထားလဲနှလုံးသားကအလိုလိုကြားနေရတော့မခတ်ဘူးလားတငယ်ချင်းဟာရွေးဦးကပူပါတယ်ဆိုမှမင်းကအသက်ပါမလားအန်နိုလာ
အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားနဲ့သတင်းထုတ်လွှင့်မှုစီစဉ်မှာတော့အနောက်ဘူကရင်ဘာသာဖြင့်တပတ်အတွင်းသတင်းတွေကိုနန်တီထာမီမှဖတ်ကြားတင်ပြပေးပါရမရှင
်။ဒီမှာကိုအဒီလန်ဆေးပြဆောင်ရေးဆောင်ဘွားပါနတ်ဒေလဆူဆာစီဆောင်ဝဲပဒူအန်ယူဂျီလန်ခွေလုပလုံရှုစတီလန်ဒိုလန်ဖနလောကိုနေရအဒုပလတ်တမနေတိမကနရတံဖဘတ်စတလန်တာဆပရလပနလောပလကပပလတ်တံဆပရလပနဘောမွေးဒယနတိထမင်နလောဆပရကန်တကရီနမွေးဒအလကပြန်တိကံဖပမူလဖပန်ကိုဆဆလံဘမနမဆဆလဖယောကမပဒံထဝိဒအလဝိနောကကဆောက်ကဒုထနောပလစအလနလဝိဒနလောအလကပြန်တိကံဖပမူလဖပန်ကိုဆဆလံဘမနမဆဆလဖယောဆူဆာစီစချောင်းရဲ့ပဒုနောကပဒန်ထဝိဒါလော်ဝီနောကိုင်ဖီလန်ဆောလွန်လွန်လွန်ဝိဒါနောကိုင်အလောင်းကုတပရထမပမူလဖာအခွင့်ရေတဲ့ပကွက်တဲ့ပမူစပါလုခွေခါကုဒနိဘဝေကံကဆက်ခုဒမဝိဒါကလဆဝိဒါနောကိုင်ကဆောက်ခန္ဒုချမဝိကတနောလမရှာခုဒံဖလံပဝိဒါလမွဲမဆိုင်တိကထပရဘာဆိုင်ကုတပရပမူလဖာမုနိဘတောဒုလက်ဆူဝိဆိုဘနောလောဘာဆိုင်ကုတပရပမူလဖာမုနိအကအမောတုနော all women and girl rights equality empowerment ဒါမွေးပမူလပါချောင်းလုံးတဲ့ပါကူဝတဲ့ကုဒုန်ဘာစဘလူဝေခေါတဲ့စဖောင်ဖလေကောင်ကောင်ဘာဆိုင်ကုထဘရပမူလပါမှုနိဖအလခပြတိကံဖအလစကဆာစဆောင်လမောစဖွန်လလာမွေးပါလတ်ဒုစရဲစပမူလပါယောမလာမဖဝိတန်နောကဲတုံစုတဲလက်စုံစဘနောလောဒီထောင်နေစီရနေရဘိုးပေချင်းစပုတ်ပါတီရဆလက်စတီလန်ဒေါ်လာအတူမွေးဒါလအဘလန်တဲစီနေဆလမုနီကစနိုင်ရနပမူလဖတဲ့ပမူလဖထောင်းလို့ဒိုနီမအခွင့်ရေကကမခုတော်မပလောက်ရှင်ဝိဒါလက်လိုက်ကနေငါထွဆွေးဒါကခုတော်မဝိဒါအတူအတလန်တလပခပမူစမအမတဆလဖတဲ့ပါဆိုင်လခေါရှာခိုင်ဆလဘလခုခေါလဘလဖတိခန်ခိုင်အဖစရိုက်စဝါအရှာလဖယောအောက်ခွေတလကခုထဘရပဘုဒ္ဓနောဂိုက်ဒုက္ခလထံထဝိဒနလောစပရလခကရွေနမွေဒါလေထံလထတိကံကပြန်တိကံဘူပဘကဘရေပုလဖဒေပတခွေတသမလံပမဆပုလဖအကံကမခုလထကနိငါတခုလကံတဲ့ဆလတကိုရီယာပလန်ဒုနောအတောင်နောဂိုက်လေထံလထတိကံဘလမွေဆကဲအမေအမျိုးအချောင်းကပြန်ပမဆပုလဖဒေပတခွေတာပပစပူလပါကံဆက်လက်မခုလုံးဝိဒကနေအကခစကကွန်ဒုဘလန်ဒူရှန်နယ်ကမတီစစစစချောင်းရဲ့ပဒုမူတော်လဖနောတခုလုံးတဲ့ကခုလုံးတဲ့ဆက်လက်လီထိတ်ကိုရီးယားဘလန်ဒူအတောက်ကန်အီလီယောလလမရှာရဲ့ကလောအွန်လိုင်းကစနလောလက်စကန်ခုလုံးဆမုတ်ပါလနီတော်နစီယန်နေလမရှာဝိတဆာလဂျနီရီတန်တစီထခုဒမခုလန်တိုင်းဆက်လက်မွေးလီထဝဒါလမေဆာကွန်မြူနတီကပပခိုင်ပခိုင်ပုလဖာက အခွင့်ရတဲ့ဘဆလက်ခေါရှာကအခွင့်ရလက်ဖာရဟိုတော့မထထဝိတာကနေကကိုရီးယားတိုင်းခပ်ပြန်ဘဆိုင်အကူတပရဖိုရမ်ဘန်ကိုစကဲဖန်လက်ဖာရကဟိုလွန်ထဝိတာကောင်းလက်စတီလန်ဒိုလန်ဘကဆက်ဟိုတော့မဝိတာလက်ဖာရစီပီကောကဟိုလွန်ဒိုင်စနော်လောလက်ကတဲ့ဘကဆောက်ကတော့ဘန်ဒိုရှန်လကမီတီမဆပွဲကမြူတီပူလဆနာဦးအကမေစစစီစချောင်းရဲ့ပတ်တူပမဆပွဲခနုစမလန်ခနုနေကလကဦးကျော်နေတဲ့မူတော်လက်ဖန်တော့ရထောင်းတက်လက်ထိုက်တိကပေါ်လက်မဲကပြတိကဘကဘကဘူလပါတဲ့ဘတ်တခွေသာအလန်းပမဆပူလပါစကစကိုင်းတဲ့ဆက်လက်လူလက်ဖာလက်ထိုက်တိကပေါ်ဒုနင်းပါဆအထလက်တဲ့ကောက်ဝကကနီကစကစကိုင်းလက်ဖာတော့ဘတ်ထုတ်ပေါက်လက်ထိုင်ဝီယံပူလပါအောင်ထောထောင်းဘတ်တော့ပြလန်တယ်လက်စကစားအောင်လူကြီးအကလေးတော်လိုထိုက်တိကံခပ်ပြန်တပ်ပေါင်းဖူလပါစတောင်းလိုထိုက်ဆဆအကန်တဲ့ဘာကဒါဆရာစကစားလေဖာရကခုလုံးဝိဒါကစမဆလလူလဖာရကမခုလုံးဝိဒါကနီအကပုဂတထိုင်ဝိဒါနော်လောဆပရလက်ခက်ကရင်မွေးဒါလကောတူလေပွန်ဆလန်ဝလေဒူဒဲမွေးဒါဖစကစားကလိုထိုက်ဆလကဘုံဖလောင်ချာလောင်ဝံဖူတကဘတ်တိခွေဝိဒါကဘတ်တဆနီကောရင်ခုပလောကကဝိဒန်နော်လို့ပုစုစာဖုကကတူလေပုစအလန်းလက်တူတဲ့မူဝိဒန်လို့အဖစကစနောရဒရစလကဘယူပလောင်ချာကမ္နခုဘတိဝိဒတရာကဘတိဆိုင်ဒန်နေကနောကရင်ခုပလောကကဝိဒန်နောကဲခဲညုလမုထနထထမဘတိရတဲ့ဆလလမ်းမရှာခုတန်တော်နော်လို့အဝဲထလက်တောင်ကိုကဘယူတနေလအမွဲချက်ဖိုက်တာကခုနော်လမ်းမရှာခုတန်မုထနေနာရီထအခုနဲ့တိုက်စပေါက်ပါလေမူဝိဒောင်ကြောက်ကြီးပေါက်တော့ငရောနော်ခါအတာခုစီတနေပမှုကဘာတိဝိဒါကအတာကစီရနေတဲ့နိစီလင်းနေပမှုနေရဘာတိဆဝိဒါကရေကပလူကကခွေဝိဒါနော်လို့ဘုနောတူလောကလန်နေနာရိယမနီထောစီအခုနဲ့တိုက်စပေါက်ပါလေမူဝိဒောင်မြကြီးတော့တော့ငရောနော်ခါအတာရိုက်စီတနေပမှုကကအတာရိုက်စီရနေပခွာကဘာတိဝိဒါကရေခုပလူကကဝိဒါကရေကပလူစီမြင်အခွေဝိဒါနော်ခိုင်လာဂလနီနာရကစီယမနီနောစီအိုက်ခရိုက်စလရကနောခာတီယဘနောလလလလေတိုဝိဒါဖအင်းနေတဝင်စီလလမရှာရိုက်တန်ဂလခုနာရိလေးစီခုမနီအထစကဆနောခဲခွေလန်တိုင်းစပောက်ဖရောချောင်းစပါကကောဆလောက်ဘလနေလေလလမရှာခုတမနာခုနာရိရိုက်စီတမနီအထအိုက်ခွေလန်တိုင်းစပောက်ဖလနေရပင်တဝနောခာရင်ကပလူကကခွေဝိဒန်နောကဲဘတ်တီယဝိဒန်နောလဆပရလက်ခိုက်တကိရင်နောမွေတာလပလုံစကနောတံကြောင့်ရီဝိဒောဖလမွေစကဆတပြညုတုတ်တုတ်လညောခဲနဲ့လီနေပီဒီအဲစမခုလန်ဆတခရနောလီဒုထဝိဒန်နောအခါတုတ်ဖူတိခွေစီရကောဒုနိမဝိဒါစုဝိုင်းနောအခိုင်ပတိယဘန်နောလပလုံစစာဖူကခဲနီစုဖလာခဲနဲ့လီတုတ်စဝိနီလောင်ဝံဖလမွေတပြညုတောက်တုတ်လွန်ရောလမရှာနွေးကမုထကနာရီတော့ဒေတုထဝိဒါကောလလမရှာကုသံထောဒုနိထဝိဒါစကံပလောင်းနောကပတိယမနောလောလဆဒုဆယောပစကဆာအတုဖူတိဝိဒါစီယနောကောစကဆာကရဖူဂနိစိပလစီစိုက်ပလိထံဝိဒါနောကိုင်ဒုလွန်ရောဟူထံဝိဒါလမယမကောခွေတံနောကပတိယမနောလောလောဝေတိဒုနိမစုဝိုင်းလက်ဖန်နောမောပတိယဝိဒါလဟွေလောက်ဒီပန်တော်လောလလမဆန်ဝိကံ၎င်းခုနနွေးနာရိခေါထတပညုဒုလံယောဒုနိဘဝိဒါလဟွေနောဂိုင်ကမလဆပ်ဒုဆောဂိုင်တုဆဝံတုလံဝံနီတပုကဟနလလဝိဒါနောလောလဘုယောချက်ကဲနဲ့လေတဲ့ပတိအတခရကုလပန်နောအခိထံလအမွေတပညုဒုလံဖစကဆတခရကုလပယောလောခဝိဒါနောဂိုင်ပတိယပန်နောလောကုနီယထပဘဆရလန်ထဆပရလပနမနာခွေလကုနာဆတဲ့ကမြတိကစေဘတုဒုနိမဆမစရှုစုပိုင်ကစုံစုံမနမ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း8နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေတော်တွေကဆုတောင်းနေတာပါရှင်။မြေသားညီငယ်တွေအစိုးရရဲ့စက်တွေရဲ့ဒရင်းအချက်အလက်တွေလို့ပြညာဝေကြီးဌာနကထုတ်လင်းနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ပုံအောင်ရမည်